SBS မြန်မာပိုင်းရဲ့ Facebook မှာကိုရဲ့အကြောင်းတွေကိုဝေမျှနိုင်ပါတယ်ရှင
်ဝင်ကြီးဌာန22ခုအတွက်ခန့်အပ်မဲ့ဝင်ကြီး17ဦးစီရင်ကိုလွှတ်တော်မှာ March 24ရက်နေ့ကအတည်ပြုခဲ့ပြီးဖြစ်ပါတယ်ဒီမှာမှရွေးကောက်ခံသမ္မတဦးထင်ကျော်ကဘယ်ဝင်ကြီးဌာနအတွက်ဘယ်ဝင်ကြီးတွေကိုခန့်အပ်တော်မလဲဆိုတာကိုတော့ March 30ရက်နေ့မှာအမည်စင်းထုတ်ပြန်သွားမှာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးဝင်ကြီးဌာန၄ခုကိုဒေါ်အောင်ဆန်းစုကြည်ကကင်တွယ်သွားမှာဖြစ်တယ်လို့သတင်းတွေထွက်ပေါ်နေပြီးတော့ဒီအပေါ်မှာဝေဖန်မှုတွေလည်းရှိနေတဲ့အကြောင်းနဲ့မီဒီယာတွေနဲ့ထိတွေ့ဆက်ဆံရမှာအဓိကကြလာမယ်ပြည်ညာရေးဝင်ကြီးဌာနရဲ့တီအောင်စုဝင်ကြီးနေရာကိုစာရေးဆရာဦးဖေမြင့်ကိုခန့်အပ်မဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့မြန်မာနိုင်ငံစာနယ်ဇင်းသမဂ္ဂဦးဆောင်အဖွဲ့ဝင်ကိုဇော်တထွေးကိုတွေ့ဆုံမေးမြန်းထားပါတယ်ထပ်ပေါ်လာတဲ့ဝင်ကြီးဌာနနဲ့ဝင်ကြီးစီးရင်တွေအရာဒေါ်အောင်ဆန်းစုကြည်ကအစိုးရအဖွဲ့ဝင်ဖြစ်လာမယ်ဝင်ကြီးဌာန၄ခုကိုကန့်ကျွယ်သွားမယ်ဆိုတဲ့အပေါ်မှာဘယ်လိုမြင်မိပါသလဲရှင
်အခုဒီကျွန်တော်မနေ့ကကျွန်တော်ဒီအစိုးရနဲ့ပတ်သက်တဲ့ကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးညှိနှိုင်းတဲ့ပွဲမှာကျွန်တော် format တခုကျွန်တော်ပြောခဲ့ပါအဲ့ဒါတော့66321ကစားကွက်ပေါ့နော်ဒီအစိုးရအဖွဲ့မှာဝင်ကြီးကတော့ကျွန်တော်တို့18ခုရှိတယ်ဝင်ကြီးဌာန20ခုတွေအဲ့66321ဆိုတာ NLD က6ဦးပါတယ်တက်တိပညာရှင်တွေက6ဦးပါတယ်နောက်ပြီးတော့တက်မတော်က3ဦးပါတယ်ပြီးတော့ကျွန်တော်တို့ဒီကြံ့ခိုင်ရေးက2ဦးပါတယ်တိုင်းသားက2ဦးပါတယ်ပေါ့66321ကစားကွက်နဲ့သူတို့ဒီ5နှစ်ကိုကစားမယ်အဲ့တော့ဒီ5နှစ်ကိုကစားတဲ့အခါမှာဒီဘက်ကတော့ကျွန်တော်တို့ဒီနိုင်ငံတော်သမ္မတအသစ်ပြောထားတာဒီလိုမျိုးဝင်ကြီးဌာနတွေကိုဟိုကျုံလိုက်တဲ့အတွက်ကြောင့်ချက်သိမ်းပေါင်းတန်ပေါင်း9000လောက်တက်တာသွားမယ်လို့ပြောတယ်ပေါ့နော်အဲ့တော့ဟိုတစ်ဖက်မှာတော့အခုကျွန်တော်တို့ဒီမှာကျွန်တော်ကြည့်ရတဲ့အခါမှာဒေါ်ဆန်းသူကြီးကဝင်းကြီးဌာန၄ခုကြိုင်နေဆိုတာကတော့အဲတူတယောက်တည်းကဝင်းကြီးဌာန၄ခုကိုလုပ်ဖို့ဆိုတာမဖြစ်နိုင်ဘူးစူပါမန်တောင်မဖြစ်နိုင်ဘူးအဲ့တော့အဲ့၄ခုကိုကျွန်တော်တို့သုံးသပ်ချက်ရတော့ဒေါ်ဆန်းသူကြီးကအစိုးရအဖွဲ့ရက်တရာကျွန်တော်တို့ run နေတဲ့အချိန်မှာဝင်းကြီးဌာနတွေမှာတင့်တော်တဲ့လူတွေကိုဖြည်းဖြည်းချင်းဖြည့်သွားမယ်လို့ယူဆတယ်အခုအလောအလော30မှာတော့ဒီဝင်းကြီးဌာန18ခုခန့်ရမယ်ဝင်းကြီးဒီဟိုသူအနေနဲ့ဒီ18အောင်လို့ရှာမတွေ့သေးသေးတဲ့အတွက်ကြောင့်သူ၄ခုကိုယူထားတယ်လို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့ကို။သမရဦးထင်ကျော်ဦးဆောင်မဲ့အစိုးရတက်ကနေပြီးတော့ခန့်အပ်တဲ့ပြည်တော်စုဝင်ကြီးအချို့ဘွဲလက်မှတ်အတုဖြစ်နေရဆိုပြီးတော့ပြောကြတဲ့အပေါ်မှာရောဘယ်လိုသုံးသပ်မိပါလဲ
။အမှန်တကယ်တော့အခုအစိုးရအသစ်ကပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အဲပြည်သူလူထုကရွေးချယ်လိုက်တဲ့ပါတီကနေပြီးတော့ရွေးလိုက်တဲ့အစိုးရအဖွဲ့ပေါ့။အဲ့တော့ဒီအစိုးရအဖွဲ့ဟာဂုံသိက္ခာအရာရောယုံကြည်မှုတည်ဆောက်ဖို့အရာအရန်အရေးကြီးပါတယ် capacity ကဒုတိယအပိုင်းမှာလာပါဘာမှဆုံးအရေးကြီးတာဂျိုးသားမှုနဲ့ဂုံသိက္ခာအရေးကြီးပါတယ်အဲ့တော့အခုလိုမျိုးဆက်စပ်ခြင်းအစိုးရအဖွဲ့ကြမ်းမကြင်ငယ်ပါကိုဒီဝင်းကြီးနှစ်ယောက်ရဲ့ခုနပြောတဲ့ဒီပညာရေးဘွဲ့လက်မှတ်ကဒီလိုဖြစ်သွားတယ်ဒီလိုဖြစ်သွားတဲ့အပေါ်မှာဝေဖန်မှုတွေရှိတယ်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီဟာနဲ့ပတ်သက်လို့ဒါကဘယ်လိုလဲဆိုတော့ဟိုကျွန်တော်တို့ရွေးကောက်ပွဲမှာခလဲရပါဘောเนาะအားလုံးကရွေးကောက်ပွဲမှာကိုယ်နိုင်ရဖို့ဆိုလို့ရှိရင်တော့ self promotion တွေလုပ်ကြရပါဘောလေအဲ self promotion တွေလုပ်တဲ့အချိန်မှာကျွန်တော်တို့ပါလာတဲ့ profile ကိုဆက်ပြီးတော့ဝင်းကြီးဌာနမှာတာဝန်ပေးခံရတဲ့အခါမှာဆက်ပြီး carry လုပ်လိုက်တာမှာတက်တနာတက်တာပဲဘော election တုန်းကတော့တခြားဟိုအားလုံးက filter မလုပ်ပေမဲ့အခုလိုမျိုးဝင်းကြီးဖြစ်တဲ့အခါတော့အားလုံးရဲ့အာရုံစူးစိုက်မှုရသွားတယ်အဲ့အချိန်မှာသူတို့ရဲ့ဒီလီယာတွေကပေါ်ပေါက်လာတယ်ဒါပထမဦးဆုံးအစိုးရအဖွဲ့တာဝန်မယူခင်မှာအစိုးရအဖွဲ့အပေါ်မှာ trust တခုကျွန်တော်ကြာသွားတာနောက်တစ်ခုကအဲ့ဝင်းကြီးနှစ်ယောက်တခုခုလှုပ်လိုက်လို့မှန်ကန်ရင်ကောင်းပါတယ်တခုခုမှားတိုင်းဒီချက်ကိုပြန်ပြန်ကောက်ပြီးတော့သတင်းကြီးကြမယ်ဆိုလို့ရှိရင်တော့သူတို့အတွက်လည်းမကောင်းဘူးအစိုးရအဖွဲ့လည်းမကောင်းဘူးအဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်အကောင်းဆုံးဖြေရှင်းဖို့ညီလန်းရတော့သူတို့တွေအနေနဲ့ကာယရှင်ကိုနိုင်ကဆို၎င်းဒါမှမဟုတ်သက်ဆိုင်ရာအစိုးရအဖွဲ့သတင်းထုတ်ပြန်ရေးအဖွဲ့ရတော့၎င်းဒါမှမဟုတ်ပါတီမြို့သားဒီမှုစီအဖွဲ့ချုပ်ရဲ့ပြန်ကြားရေးဌာန၎င်းသူတို့နှစ်ယောက်ရဲ့ဘောလက်မှတ်မှားယူမှုနဲ့ပတ်သက်ပြည်သူလူထုတို့အတိပေးထုတ်ပြန်ချက်ဆိုတာမျိုးလေးထုတ်လိုက်ရင်တော့ဒီခုနဟိုမိကွန်းတွေဝေဖန်မှုတွေနဲ့ကောလာဟာလာတွေရော့ကျသွားမယ်လို့ယူဆပါတယ
်။ကြည့်ပါရှင်။အခုတက်လာမယ့်သမရဦးထင်ကျော်ဦးဆောင်တဲ့အစိုးရတည်းရဲ့စင်ခေါ်မှုတွေကဘာတွေများဖြစ်လာနိုင်လဲ
။နံပါတ်1ကတော့ငြိမ်းချမ်းရေးပါပဲ။ကျွန်တော်တို့ပြီးခဲ့တဲ့5နှစ်အတွင်းမှာအဲကျွန်တော်တို့ဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့ဟာငြိမ်းချမ်းရေးကိုလက်တံတစ်ခုထုတ်ပြီးလုပ်ခဲ့တယ်။ MPC လိုမျိုးကျွန်တော်လုပ်တယ်။ဥရောပနိုင်ငံတွေနဲ့အနောက်နိုင်ငံတွေကငွေကြေးတွေပုံရောပြီးကူညီခဲ့တယ်။ဒါပေမဲ့9နှစ် review ပြန်ကြည့်လိုက်ခါညီညာရေးရကျင်နှက်လောက်ဖွယ်ရရလက်ကိုမရခဲ့ပါဘူးကျွန်တော်တို့အားလုံးစိတ်ကူးရင်ပျော်လင့်နေတဲ့ကျွန်တော်တို့ပကံညီလာခံလို့ဒုတိယကြိမ်ပင်လုံညီလာခံလည်းအခုလုံနိုင်ဖွယ်ရမရှိသေးပါဘူးအခုဆိုလို့ရှိရင်ကြေတနာကိုညီညာရေးသဘောပေါက်မှာဖြည့်ရှင်းမယ်ဆိုတဲ့ concept တောင်မှတစ်ဖြည်းဖြည်းနဲ့ပြန်ပြီးနောက်ဆုံးတန်ကိုတွေ့ရတချို့ တိုင်းသားဒေသတွေမှာလက်နက်ကင်တိုက်ပွဲတွေပြန်ဖြစ်လာတာတွေ့ရတယ်။တိုင်းသားအဖွဲ့အစည်းတွေကနေပြီးတော့အစိုးရသို့မဟုတ်ဒီဘက်ကကျွန်တော်တို့ဒီပြည်တော်စုမှာပူးပေါင်းပါဝင်ဆောင်ရွက်ဖို့အနေထားတွေကနေပြီးတော့ကျွန်တော်တို့ရှောင်ဖဲခွာလာတာကိုတွေ့ရတယ်။ဒါကြောင့်မလို့လက်ရှိအစိုးရတည်အနေနဲ့အရေးကြီးဆုံးစိန်ခေါ်မှုကတော့ညီညာရေးဖြစ်မယ်။နောက်ဒုတိယအချက်ကတော့ကျွန်တော်တို့ဒီပြည်တွင်းထဲမှာရှိနေတဲ့ဒီဝန်ထမ်း၃သန်းလောက်ကိုကင်တွေ့အုတ်ချွာတဲ့အစိုးရအနေနဲ့ဒီကပိလိုက်ကိုပြဿနာကိုဘယ်လိုဖြေရှင်းမလဲအခုလို့အစိုးရအစ်စ်တက်လာပြီဆိုတာတော့မှဝင်းကြီးဌာနရဲ့အောက်ခြေဝန်ထမ်းနေကြတဲ့လက်ပိလိုက်ကိုကအခုချိန်ထိပြောင်ပြောင်တင်းတင်းလုပ်နေတာမျိုးတွေရှိပါတယ်ဒါကြောင့်ဓာရီအားလုံးကိုအခုတောင်သားစုကြီးယုံကြည်လို့ခန့်လိုက်တဲ့ဝင်းကြီး14ယောက်ကလည်းဓာရီအားလုံးကိုအုံဖွားဆိုပြီးချက်ချင်းဖြေရှင်းနိုင်မယ်မထင်သေးဘူးအဲ့ဝန်ထမ်းတွေရဲ့စာဝင်းနေပြည်လည်လောင်ဘောအာမခံတဲ့အောင်ရှိလာမှသူတို့ရဲ့လက်ပိလိုက်ကိစ္စရရောကြမယ်လက်ပိလိုက်ယူကိစ္စရရောကြမှာသူတို့ရဲ့ mindset တွေချိန်မယ်ဒါတွေအားလုံးကိုဒီအစိုးရဘယ်လိုလုပ်မလဲဆိုတာကကျွန်တော်တို့တော့ရင်လေးစရာကိစ္စ
ဟုတ်ကဲ့ပါရှင်ဒီပုဂ္ဂလိကမီဒီယာသမားတွေနဲ့အဓိကထိတွေ့ဆက်ဆံရမယ်ပြည်ကြားရေးဝန်ကြီးဌာနရဲ့ပြည်အောင်စုဝန်ကြီးနေရာကိုဇာရေးဆရာဆရာပင်မြင့်ကိုခန့်အပ်မဲ့အပေါ်မှာရောဘယ်လိုမြင်မိပါလဲရှင
်ဒီဟာကတော့ကျွန်တော်ဒါဟိုကျွန်တော်ကျန်တဲ့ပုဂ္ဂလိကအမြင်နေနဲ့ကျွန်တော် personal အမြင်တွေကိုဖယ်ခွာပြီးမီဒီယာသမားတယောက်အနေနဲ့ပြောရရင်တော့ဒါမှန်ကန်ကောင်းမွန်တဲ့ရွေးချယ်မှုလို့ရိုးသားသားပြောချင်ပါတယ်။ဘာလို့လဲဆိုတော့စာရေးဆရာဖေမြင့်ဟာကျွန်တော်တို့သူ့ဘဝတန်တန်းတစ်ယောက်စာရေးဆရာဘဝတစ်လျှောက်လုံးမှာသူဟာကောင်းမွန်တဲ့ဂုဏ်သိက္ခာနဲ့ဂုဏ်သတင်းရှိပါတယ်။နောက်တစ်ခုကစာပေလောကမှာရှိတဲ့လောကသားတွေအားလုံးကသူ့ကိုလေးစားမှုချစ်ခင်မြန်နှမှုရှိပါတယ်။ဒါအပြင်ကျွန်တော်တို့ကသူနဲ့အတူတွဲပြီးတော့ပြီးခဲ့တဲ့ဒီဦးသိန်းစင်ဆိုတာငါးနှစ်တန်တန်းပြင်နေပါသူနဲ့အတူတွဲပြီးတော့ကျွန်တော်တို့စာတင်စင်းကောင်စီမှာအတူတွဲလုပ်တယ်။မီဒီယာသမားတွေရဲ့ကျွန်တော်တို့စာပေလွတ်လပ်ခွင့်သတင်းလွတ်လပ်ခွင့်တွေရဖို့အတွက်အတူလက်တွဲဆောင်ရတဲ့ခါမှာလည်းအကြီးချင်းအင်တန်ကိုပြေဝတဲ့လူတယောက်ဖြစ်နေအောင်တွေ့ရတယ်။အဲ့တော့အကြီးချင်းလည်းရှိတယ်၊စိတ်ကောင်းစင်သာကောင်းရှိတယ်။ပြီးတော့လက်ရှိဒီပြည်တွင်းထဲမှာရှိတဲ့မီဒီယာရဲ့အခြေအနေသဘောဝါကိုနားလည်တယ်။အစိုးရဟောင်းရဲ့မီဒီယာကိုဟိုလက်ဝဲကြီးအုပ်လို့သော control လုပ်လို့သောအချက်တွေလည်းသူကမြင်မိသားဖြစ်တဲ့အတွက်သူ့ကိုရွေးချယ်မှုကတော့ဒေါအောင်ဆန်းစုကြီးရဲ့ဆုံးဖြတ်ချက်ကမှန်ကန်မျှတတဲ့ဆုံးဖြတ်ချက်လို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ပါရှင်အစိုးရဒီနှစ်ရှည်လများပေါ့လေဒီအစိုးရသတင်းစာတွေကိုဝါရဖြန့်ချီဖို့တတ်တည်နေမြင်ခဲ့ရပေါ့လေလူလူရဲ့ယုံကြည်မှုမရှိတဲ့အပေါ်မှာရောတစုံတရာအပြောင်းလဲတွေလှုပ်သွားနိုင်မယ်လို့ထင်လား
အဲ့ဒါကအခုတော်တော်ကိုကြည့်ကောင်းတဲ့ကိစ္စပါဗာလဲဆိုတော့ပြီးခဲ့တဲ့၅နှစ်လုံးမှာကျွန်တော်တို့ကြီးမုန်တဲ့မြန်မာအလင်းဟာအစိုးရဝါရဖြန့်ချီအလို့အပြင်ပုဂ္ဂလိကသတင်းစာဈေးကွက်ကိုလည်းသူ့အနေနဲ့လက်ဝဲကြီးကိုစိုးမိုးချဲ့လဲမှုတွေရှိနေခဲ့ပါတယ်အဲ့တော့နိုင်ငံတော်ရဲ့ဗန်နာငွေကိုလည်းယူတယ်ပြည်တွင်းမှာလည်းကျွန်တော်တို့ကြော်ညာဈေးကွက်ကိုလည်းလက်ဝဲကြီးထုတ်ထားတယ်ဆိုတဲ့အချက်ကိုကျွန်တော်တို့ပြည်တွင်းဒီပုဂ္ဂလိကမီဒီယာသမားတွေနဲ့ပုဂ္ဂလိကသတင်းစာတွေဒီဇိုင်းမတ်မတ်ဝေဖန်ခဲ့တာပေါ့အခုတော့ဒီအခြေအနေကိုပြောင်းလဲပြစ်နိုင်ဖို့ကိုဒီအခြေအနေကိုအားလုံးနားလည်တဲ့ဆရာဖေမြင့်ရဲ့ဝန်ကြီးဖြစ်သွားပြီသူ့အနေနဲ့အခုသူကိုယ်တိုင်တောင်းဆိုခဲ့တဲ့သူကိုယ်တိုင်ဝေဖန်ခဲ့တဲ့ဒီလိုအချက်တွေကိုဘယ်လိုစပြီးပြုပြင်မလဲဆိုတာကျွန်တော်တို့စောင့်ကြည့်ရမှာပါဒါပေမဲ့ဟိုဒီနေ့ကတော့ကျွန်တော်တို့လွှတ်တော်သူလေးလာသူပြီးတက်ရောက်တော့ပြောပါတယ်အဲ့ဒါကတော့ခုနအစိုးရသတင်းစာတွေကစီဝါရေးလက်ဝဲကြီးအုပ်မှုကန့်တက်ပြရမယ်ဆိုတဲ့အချက်ကိုပြောတဲ့အတွက်သူပဲဒါကောင်းမွန်တဲ့ကိစ္စပါ။ဟုတ
်ဟုတ်ကဲ့ပါရှင်။ဒီအကွေးရဲ့ဒီရှုထောင့်ကပေါ့လေ။အစိုးရသတင်းဌာနရဲ့ရေဒီယိုတို့သတင်းစာရုပ်မြင်သံကြားတွေနဲ့ပတ်သက်လို့အစိုးရတက်လက်ချက်မှာပထမဆုံးဖြစ်တဲ့အပြောင်းလဲကဘာများဖြစ်မလဲရှင်
။ပထမဆုံးဖြစ်တဲ့အပြောင်းလဲကသူတို့နှစ်ပေါင်း90အစိုးရဝါဒဖြန့်ချီပရိုပဂန်ဒါမီဒီယာတွေဖြစ်မြင်ထားတာကိုဖျောက်ဖျက်ဖို့လေသူတို့ကပြည်သူလူထုရဲ့လိုအပ်ချက်နဲ့ပြည်သူလူထုရဲ့ပြည်ထောင်စုအတန်တွေကိုအရင်ဆုံးရေးသားဖော်ပြမယ်ကွန်တက်သူတို့ရဲ့ကွန်တက်တွေကိုချိန်ပြရမယ်ပြီးရင်သူတို့ရဲ့အဲ့မီဒီယာနဲ့စီးပွားရေးရှာဖွေမှုတွေကိုချက်ချင်းရှော့ချပြရမယ်မရတက်နိုင်တော့ယာကိုင်တုံး100နဲ့ယာကိုင်တုံး40ယာကိုင်တုံး40နဲ့ယာကိုင်တုံး90ဒီလိုမျိုးအဆင့်နဲ့ရှော့ချသွားတဲ့လို့ထင်ပါတယ်2018ခုနှစ်မှာယာကိုင်တုံး90ပဲကြော်ညာကောက်တော့ပဲ2018ခုနှစ်မှာနောက်ထပ်25ယာကိုင်တုံးရှော့ချမယ်2019-2020မှာလုံးဝမကောက်တော့ဆိုတဲ့မျိုးအစဉ်စဉ်မဟာဗျူဟာချမှတ်ပြီးဆောင်ရွက်ဖို့လိုတယ်လို့ကြီးစားပါတယ
်ဟုတ်ကဲ့ပါကိုနောက်ဆုံးအနေနဲ့ပါခုဒီလက်ရှိတက်တန်းရပိုင်းနာကြံတော့တဲ့အစိုးရလက်ထက်မှာပေါ့မီဒီယာသမားများစုကထောင်းကြတာတွေတရားစွဲဆိုခံရတဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်ဒါနဲ့ပတ်သက်လို့အခုအစိုးရတက်လက်ထက်မှာရောဘယ်လိုတွေဖြစ်လာနိုင်မလဲသတိမလွတ်ခွင့်အပေါ်မှာရောဒီရွှေကောက်ခံပိုးစလဲတွေဖြစ်တဲ့ဒီအယက်သားအစိုးရစစ်စစ်ကနေပြီးတော့အပြေအဝလှုပ်ပေးသွားနိုင်မယ်လို့ယုံကြည်ပါလား
ကျွန်တော်တို့မီဒီယာသမားတွေအခုထောင်ထဲမှာတချို့ရှိနေပါသေးတယ်တချို့တော့ပြန်လွတ်လာပြီအဲ့တော့ အဲ့ထောင်ထဲမှာရှိတဲ့မီဒီယာသမားတွေကိုပြန်လည်လွှတ်ပေးဖို့ဆိုလို့ချင်းတဆက်တဆက်တည်းကျွန်တော်တို့အမျိုးသားပညာရေးဥပဒေကြောင့်ကျွန်တော်တို့အမှုရင်ဆိုင်နဲ့ထောင်ကြမယ်သူတွေလည်းရှိပါတယ်ဒါတွေအားလုံးကိုကျွန်တော်တို့ကဟိုအစိတ်ပိုင်းတစ်ခုချင်းစီနေပြီလေဒါပြီးခဲ့တဲ့၅နှစ်တန်းနိုင်ငံရေးပြဿနာတစ်ခုဖြစ်ရှုမြင်ပြီးတော့ဒီအစိုးရတွေကဖြည့်ရှင်းဖို့လိုအပ်ပါတယ်အဲ့လိုဖြည့်ရှင်းဖို့လိုအပ်တယ်ဆိုလို့ရှိရင်တော့ပြည်သူလူထုနဲ့ဟိုလက်ရှိလူတွေအားလုံးမျှော်လင့်နေတာအစိုးရတွေဟာဒီလူတွေအားလုံးရဲ့ဒီဟိုအမှုတွေကိုရုပ်သိမ်းပြီးတော့မှသူတို့အားလုံးကိုပြန်လည်ပြီးထောင်ထဲကနေလွတ်ပြမယ်ဆိုတဲ့အချက်ကိုညွှန်လင့်နေပါတယ်။ဒါပေမဲ့ဒီအချက်ကိုအစိုးရအသေးနဲ့ချက်ချင်းလုံနိုင်မလားမလုံနိုင်မလားဆိုတဲ့အပေါ်မှာတော့ကျွန်တော်အနေနဲ့လည်းအများကြီးတန်လျာရှိပါတယ်။ဘာလို့လဲဆိုတော့အစိုးရအသေးကသူ့အနေနဲ့လွတ်လွတ်လပ်လပ်လုပ်ကန်ဆောင်ရတာမဟုတ်ဘဲနဲ့အထွေထွေလူချင်းချမ်းသာခွင့်ကိုကျွန်တော်တို့ကာလုံပါပဲပေးနိုင်တယ်။ကာလုံမှာကျွန်တော်တို့ဟိုအရေးအတွက်ကိုကြည့်မယ်ဆိုလို့ရှိရင်တမ်ဘွန်ကာဝေးဦးစည်းချုပ်နဲ့ကာဝေးဦးစည်းချုပ်နဲ့ alliance လုပ်ထားတဲ့လူက6ဦးပါတယ်။အနိုင်ရမျိုးသားဒီမိုစီအဖွဲ့ချုပ်ကကျွန်တော်တို့5ဦးပဲရှိတဲ့အခါကျတော့မဲခွဲမဲ့ဆိုရှုံးပါပါပဲ။အဲ့တော့ဟိုကျွန်တော်တို့လွတ်လာတော့လို့ပဲနိုင်ငံတော်သမရာကြီးကသူ့ရဲ့အဲလုတ်ပိုင်ခွင့်နဲ့နိုင်ငံတော်သမရာကိုပေးထားတဲ့ကျွန်တော်တို့အခွင့်အရေးနဲ့ကျွန်တော်လူငင်းသက်တာအနေနဲ့ပြန်လွတ်ပြင်းတော့လက်ရှိကျွန်တော်တို့နိုင်ငံရေးပြဿနာတွေပြေလည်သွားမယ်။နောက်ပြီးတော့9နှစ်အတွင်းထဲမှာမီဒီယာနေပြည်တော်ကနေရုန်းကန်ပြီးတော့မှထောင်ထဲကိုရောက်နေတဲ့မီဒီယာသမားတွေပြန်လည်လွတ်မြောက်လာမယ်လို့ယူဆပါတယ်ပြီးရင်ကျွန်တော်တို့ထပ်ပြီးတော့လဲကျွန်တော်တို့ဒီမတရားဟောပေါ့နော်ဒီဒီမိုကရေစီစံနှုန်းနဲ့မညီတဲ့ဥပဒေတွေအဲ့ဒါတွေကိုလည်းပြင်ဆင်ဖို့အတွက်လွတ်တော်အများဆုံးလုပ်တင်ပါတယ်အဲ့လိုလုပ်မှလာကျွန်တော်တို့ဥပဒေရဲ့ဒီမိုကရေစီနိုင်ငံရဲ့ဒီမှာရှိတဲ့ဒီမိုကရက်တစ်ဂါဗာမန့်ရဲ့အားလုံးပေါင်းပြီးတော့တဟဇာအဖြစ်မှာဒီမိုကရက်တစ်အန်ဗိုင်းရွန်းမန့်တစ်ခုကိုကောင်းမွန်တဲ့ပါဝင်ရတဲ့ကိုတိဆောင်နိုင်မယ်အဲ့ဒါဆိုရင်ပြဿနာတွေနေသွားမယ်လို့ယူဆတယ်အဲ့ဒါတွေကိုနှောင့်နှေးနေရင်တော့အဲထပ်ပြီးကန့်ကွက်လိုက်ထပ်ပြီးဆန္ဒပြလိုက်လေဒီအစိုးရတင်တဲ့ထက်မှာဆက်ဖြစ်နေနိုင်ပါလားဟုတ
်အခုပါများပြည့်ဆက်ပြဲကျမလေးလေရှင်
အဲ့တော့ဟိုကျွန်တော်ပြောချင်တာတော့ဒီရပိုင်းတွင်မှာအစိုးရတင်တဲ့ပတ်သက်ပြီးတော့မီဒီယာ point of view ကနေဝေဖန်တာတွေသုံးသပ်တာတွေကျွန်တော်တို့ဟိုစိန်ခေါ်မှုတွေကိုအများအပြားကျွန်တော်တို့ပြောခဲ့ကြပါတယ်ကျွန်တော်နီးလူပဲမီဒီယာသမားတွေလည်းပြောခဲ့ကြတယ်သို့တော်လည်းပဲဟိုတစ်ဖက်မှာတော့အစိုးရတင်ကဘာမှတာဝန်မယူရသေးဘူးဒီဘက်ကဝေဖန်မှုတွေကဝင်နေအားမမြအောင်လာနေပြီလားဆိုလဲမျိုးလဲကျွန်တော်ရှင်ထဲမှာခံစားနေရတယ်အဲ့တော့ဘာဖြစ်ဖြစ်မတ်လ31ရက်နေ့အပီဧပြီ1ရက်နေ့ကစပြီးတာဝန်ထမ်းဆောင်မယ်အစိုးရသိရဲ့ကျွန်တော်တို့ဒီဆောင်ရွက်မှုတွေနဲ့သူတို့ရဲ့လောက်ကန်မှုတွေအပေါ်မှာကျွန်တော်တို့ဆက်လက်ပြီးတော့စောင့်ကြည့်ဖို့လဲကျွန်တော်တို့ရဲ့ဝေဖန်မှုတွေကိုတော့ဒီကြားထဲမှာစိတ်ရှည်တည်ခံပြီးတော့စောင့်ကြည့်တင်တယ်လို့ထင်ပါတယ်ဟု
တ်ကဲ့ပါကိုယေရှုတမန်တော်အခုလိုတွေ့ဆုံမေးမြန်းမှုကိုမြမပြည်ကတရင်တောက်ယူလင်းစုက SBS Radio ကိုပေးပို့ထားတာပါကျေးဇူးတင်ပါတယ်ရှင
် SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်ဓာတ်ရိုက်သို့မဟုတ်အချိန်မြေးနားဆင်နိုင်ပါပြီစက်တက်မှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ